Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတော့တရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ30ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ16925ရောကနေတိုက်ရိုက်ထုတ်လင်းနေပါပါရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူသွားမှာပါ
။ကျမဆွမြတ်ပါပါရှင်။အီဂျစ်နိုင်ငံမှာသမရဟန်ဟော့စနီမူဘာရက်ကပေါ်ဆွဲချက်အလုံးကိုကင်းလွတ်ခွင့်ပေးခဲ့တဲ့အပေါ်မှာမကျေနပ်လို့ဆန္ဒပြပွဲမှာဆန္ဒပြသူနှစ်ယောက်အနည်းဆုံးသေဆုံးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်မှာမကျေမတက်မှုတွေဖြစ်စီတဲ့ကိစ္စမှာအဓိကသက်ဆိုင်နေတဲ့အရေးအယာရှိကတော့ယာရုကနေနှုတ်ထွက်သွားပါပြီ။ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့လူမှုဘဝတိုးတက်ဖို့ကျန်းမာရေးပညာရေးနဲ့နည်းပညာတွေကိုထောက်ပံ့ပေးဖို့ရည်ရွယ်တဲ့ Microsoft တီထောင်သူဇနီးမောင်နှံတို့ကိုဗြိတိန်နိုင်ငံကစုချင်းမြင့်တဲ့သတင်းနဲ့ပတ်သက်လို
့ With her equally remarkable husband Bill, Melinda set up the Gates Foundation to change the world.
ဗြိတိန်နိုင်ငံတော်ဝင်မင်းသားဝီလျံရဲ့ပြောကြားချက်ကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒါအပြင်လာမယ့်15နှစ်အတွင်း AIDS ကင်းလွတ်တဲ့မျိုးဆက်ဖြစ်အောင်အယုံဆိုင်လှုပ်ဆောင်ကြမယ့်အကြောင်းတွေနဲ့ကမ္ဘာရေနံစည်းတွေထိုးကျတဲ့အတွက်အာရှနိုင်ငံတွေအပေါ်စီးပွားရေးအရဘလို့အကျိုးသက်ရောက်မှုရှိလာနိုင်တယ်လဲဆိုတဲ့သတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာနိုင်ငံတကာသတင်းဆောင်မတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်းခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမှတ်စုမျက်မှောင်နဲ့မမိုးဖြူတို့ကကြေညာပေးပါမယ်ရှင်။
အီဂျစ်နိုင်ငံမှာသမရဟန်ဟော့စနီမူဘာရက်ကပေါ်ဆွဲချက်အလုံးကိုကင်းလွတ်ခွင့်ပေးခဲ့တဲ့အပေါ်မှာမကျေနပ်လို့ဆန္ဒပြတဲ့သူတထောင်ကျော်ကိုရဲတွေကမျက်ရည်ယိုပုံးတွေမိသားပိုင်းတွေနဲ့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူနှစ်ယောက်အနည်းဆုံးသေဆုံးပြီးတော့၉ယောက်ဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။2011ခုနှစ်တုန်းကမူဘာရက်အစိုးရဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေအတွက်မှလုံခြုံရေးတပ်ဖွဲ့တွေကြောင့်ဆန္ဒပြသူတွေသေဆုံးရမှုမှာသမရဟန်ပတ်သက်နေတယ်လို့ဆိုတဲ့အမှုတွေအလုံးကိုစနေနေ့တုန်းကတရားရုံးကပယ်ချခဲ့တာဖြစ်ပါတယ်။ဒီပေါ်မကျေနပ်ချသူတွေကတရားမျှတအောင်ဆောင်ရွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါ။အဂတိလိုက်စားမှုဆိုင်ရာဆွဲချက်တွေကနေလဲမစ္စတာမူဘာရက်ကင်းလွတ်ခဲ့ပါတယ်။ဒါပေမဲ့အလွဲသုံးစားလုံးမှုနဲ့အစောပိုင်းတုန်းကကြာထားတဲ့ဒီ၃နှစ်ပြစ်ဒဏ်နဲ့သူဟာထောင်စစ်ရုံးထဲမှာဆက်ပြီးတော့အကျယ်ကျုပ်ကြားခံရမှာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံလေပိုင်းမစ္စရီပြည်နယ်ဖာကူဆန်မြို့မှာရဲရရှိတယောက်ရဲ့ပြစ်ခတ်မှုကြောင့်လက်နက်မဲ့ African American ဆယ်ကျော်သက်တယောက်သေဆုံးသွားခဲ့တာကနေစလို့လမ်းပေါ်ဆန္ဒပြဝဲနဲ့ပြိပက်ခါတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတော့အခုနောက်ဆုံးတနက်နဲ့ဖြစ်ခတ်ခဲ့တဲ့လူပြူရဲရာရှိဟာယာရုကနှုတ်ထွက်လိုက်ပါတယ်ရဲရာရှိ Darren Wilson ပါကူစင်ရဲဌာနကနေနှုတ်ထွက်တဲ့စာကိုချက်ချင်းတင်လိုက်ပြီးလူသူရှိနေကစနေနေ့ကကြေညာခဲ့ပါတယ် Saint Louis မြို့နယ် Ferguson မြို့မှာ August လတုန်းကအသက် 18 နှစ်အရွယ် Michael Brown ကိုပြစ်ခတ်တပ်ဖြတ်မှုဖြစ်ပြီးတဲ့အချိန်ကစပြီး Darren Wilson အလုတ်ကခွင့်ယူထားခဲ့တာဖြစ်ပါတယ်ရဲရရှိဝါစင်ယာရုကထွက်တင်တယ်လို့မြို့ကန်တချို့ကသတင်းဌာနတွေကိုပြောဆိုကြပါတယ်။ Saint Louis မြို့နယ်ကသတင်းစာတစ်စောင်ကတော့ဝါစင်ရဲ့နှုတ်ထွက်စာကိုဖော်ပြခဲ့ပါတယ်။သူယာရုကမထွက်ဘဲဆက်ပြီးအမှုထမ်းနေမယ်ဆိုရင်လုတ်ဖော်ကိုင်းဘက်တွင်နဲ့ Ferguson မြို့ကန်တွေအတွက်ဆက်ပြီးတော့အန္တရာယ်ရှိနေနိုင်တာကြောင့်သူ့ကိုယာရုကထွက်ပေးဖို့ပြောတယ်လို့ Darren Wilson ကပြောဆိုပါတယ်။သူအလုတ်ထွက်လိုက်တဲ့အတွက် Ferguson မြို့ကန်တွေအတော်အသင့်စိတ်သက်သာရာရစီလိမ့်မယ်လို့မျှော်လင့်နေကြောင်း Darren Wilson ကပြောဆိုပါတယ်။ဒီတော့တွင်ဝါစင်ရဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့တစုံတရာရည်ယူမှုမလုပ်ခဲ့တဲ့တနင်္လာနေ့တရားရုံးအမိန့်ချမှတ်ချက်ကြောင့်မနေ့ကဆန္ဒပြပွဲတွေဆက်ဖြစ်ခဲ့ပါလေ။ဒီတရားရုံးဆုံးဖြတ်ချက်ကိုမကျေနပ်လို့ Washington DC Georgetown မှာလည်းစနေနေ့ကရာနဲ့ချီတဲ့လူတွေကဆန္ဒပြချီတဲ့ပွဲဆင်နွှဲခဲ့ကြပါလိမ့်ရှင်။
တူရကီနိုင်ငံမှာဒီ၃ရက်ခရီးစဉ်နဲ့ရောက်နေတဲ့ပုပ်ရဟမင်းကြီး Francis ရဲ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာ Orthodox Christian တို့ရဲ့ခေါင်းဆောင်ဖုန်းတော်ကြီး Bartholomew ဦးဆောင်တဲ့ဝတ်ပြုပွဲကိုတက်ရောက်ခဲ့ပါတယ်။Istanbul မြို့တော်မှာရှိတဲ့ Saint George Orthodox ဝတ်ပြုကျောင်းကဝတ်ပြုပွဲအပြီးမှာတော့ဘာသာရေးခေါင်းဆောင်ကြီးနှစ်ပါးကအရှိလေပိုင်းမှာခရစ်ယာန်တွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်ဆိုင်းဖို့နဲ့ဒေသရင်းငြိမ်းချမ်းရေးတရားမျှတရေးတို့အတွက်ကိုမွတ်စလင်တွေနဲ့ခရစ်ယာန်တိခံမှာခရစ်ယာန်တွေအတူတွဲဆောင်ရွက်ကြဖို့အတွက်ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။လူတဦးတယောက်တိုင်းရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုလေးစားပြီးတော့တရားမျှတမှုငြိမ်းချမ်းမှုတို့အတွက်ကိုမွတ်စလင်တွေနဲ့ခရစ်ယာန်တွေကဘုံတံမိုးတွေစစ်မှန်တဲ့သဘောထားတွေရှေ့ရှုပြီးတော့အတူတည်းဆောင်ရွက်ကြပါလို့ကြေညာချက်ထဲမှာပုပ်ယဟန်မင်းကြီး Francis နဲ့ Orthodox အသင်းတော်ရဲ့ခေါင်းဆောင်ကြီး Bartholomew တို့ကတိုက်တွန်းထားပါတယ်။ပုပ်ယဟန်မင်းကြီး Francis ဟာမတူညီတဲ့ဘာသာရေးခေါင်းဆောင်တွေကြားမှာခိုင်မာတဲ့ရင်းနှီးမှုပုံမရရှိနိုင်ဖို့နဲ့အရှိလေပိုင်းမှာခရစ်ယာန်တွေတခြားဘာသာဝင်လူနည်းစုတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်တူရကီနိုင်ငံကိုခရီး ထွက်လာရောက်နေတာဖြစ်ပါတယ်။စနေနေ့တုန်းကလည်းဒီအပြာရောင်ဗလီကြီးမှာအစ္စလမ်ဘာသာရေးခေါင်းဆောင်ကြီးရာမီယာရန်ဦးဆောင်ဝိပုပွဲကိုပုတ်ဟမ်းမင်းကြီးတက်ရောက်ခဲ့ပါတယ်ရှင်။
ကတ္တနိုင်ငံမှာမွေးစားသမီးတယောက်သေဆုံးခဲ့လို့အမှုနဲ့ရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံသားမိဘနှစ်ပါးရဲ့သနာခံစားအတွက်အပြစ်မရှိကြောင်းဒိုဟာတရားရုံးတော်ကအဆုံးဖြတ်ပေးလိုက်ပါတယ်။ဂါနာမိဘမဲ့ဂေဟာကခေါ်ယူမွေးစားခဲ့တဲ့ရှစ်နှစ်သမီးဂလိုရီယာ2013ခုနှစ်ဇန်နဝါရီလကသေဆုံးခဲ့တဲ့အမှုနဲ့ပတ်သက်ပြီးမက်သျူးနဲ့ဂရေ့စ်ဝမ်တို့နှစ်ယောက်ကိုဖမ်းဆီးထားတဲ့အမှုကိုတနင်္လာနေ့ကတရားရုံးကအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဇနီးမောင်နှမအာဖရိကန်တွေဘဝတခြားကလေးနှစ်ယောက်လည်းရှိပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စန်ဂျလိစ်ကနေမိသားစုဟာ2022ခုနှစ်ကမ္ဘာဖလားပွဲအတွက်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်ဖို့ကာတာနိုင်ငံကိုအင်ဂျင်နီယာမက်သျူးနဲ့အတူလိုက်ပါပြောင်းရွှေ့ခဲ့တာဖြစ်ပါတယ်။အာရှနယ်ဘွားဇနီးဖြစ်သူဝမ်စ်ကဂလိုရီယာရဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေကိုရောင်းစားဖို့ရည်ရွယ်ချက်နဲ့မိန်းကလေးတည်ဆုံအောင်အစာငတ်ခံထားခဲ့တယ်လို့ဆွဲချက်တင်ခံခဲ့ရတာဖြစ်ပါတယ်။နောက်ပိုင်းမှာအုတ်ထင်းမှုပော့ဆာလည်းလျူရှုရမှုအတွက်ထောင်ဒဏ်3နှစ်ချခဲ့ပါတယ်။အဲဒီနောက်ဆွေရရှိနေကဝမ်ကိုတည်ဒဏ်ချဖို့အထိတွန်းအားပေးခဲ့ပါတယ်။အသနာခံစားတင်ပြီးတဲ့နောက်ဝမ်ကိုလွတ်ပေးခဲ့ပေမယ့်ရင်းနှီးတဲ့သဘာဝတန်းငွေကျွေးဝတဲ့ကာတာနိုင်ငံတွေကထွက်ခွာခွင့်ကိုတော့တားမြစ်ထားစေဖြစ်ပါတယ်။ဂလိုရီယာတည်ဆုံးခဲ့ရတာပုံမှန်အစားမစားရကနေဖြစ်တဲ့ကျန်းမာရေးပြဿနာကြောင့်လို့မက်သျူးနဲ့ဇနီးတို့ကရှင်းလင်းခြေပိုက်ခဲ့ကြပါတယ်။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေ့ညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။ဆွစ်ဇာလန်နိုင်ငံမှာပြည်ပကလာရောက်အခြေချနေထိုင်သူတွေအရေအတွက်ကိုတည်တည်တသာရှော့ချကန့်သက်တဲ့မတင်လူလူဆန်ယူပွဲကိုဒီကနေ့ကျင်းပနေပါတယ်။ဆန္ဒခံယူပွဲကိုဆန့်ကျင်သူတွေကတော့နိုင်ငံသားတွေကိုမလိုလားတဲ့လှုပ်ရက်လို့ပြောနေပြီးတော့ဒီလိုလှုပ်တာဟာနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေလိမ့်မယ်လို့ဆိုနေကြပါတယ်။ EcoPop အစပြုဆောင်ရွက်မှုလို့ပြောနေတဲ့အဆိုပြုချက်ကနိုင်ငံသားကနေပြီးတော့လာပြီးအခြေချသူတစ်နှစ်ကိုလက်ရှိ8000လောက်လက်ခံနေတာကနေ16000လောက်အထိကိုရှော့ချဖို့ဖြစ်ပါတယ်။အဲ့ဒါအပြင်ဆွစ်ဇာလန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာရံပုံငွေတွေက10ရာခိုင်နှုန်းကိုလည်းတားဆက်ချစီမံကိန်းတွေမှာတုံ့ဆွဲဖို့တောင်းဆိုထားပါတယ်။ EcoPop ရဲ့အစပြုဆောင်ရွက်မှုတွေဟာလုံးဝအတိတ်ပဲမရှိဘူးလို့ EcoPop ကိုစန့်ကျင်ရေးပါတီပူးတွဲဥက္ကဋ္ဌလည်းဖြစ်ဒီ Liberal Party လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ Christian Lucia က AFP သတင်းကိုပြောကြားခဲ့ပါတယ်။ EcoPop ရဲ့အဆိုပြုချက်ဟာနိုင်ငံရဲ့စီးပွားရေးလိုအပ်ချက်ကိုလုံးဝမကြည့်ဘဲနဲ့အလွန်မင်းတစ်ဖက်ဆောင်းနေတရားလက်လွတ်နိုင်ငံသားတွေလာရောက်နေထိုင်တာကိုရှော့ချဖို့လုပ်နေတာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။အဲဒီလိုလုပ်နေတာကနိုင်ငံစင်းရဲစေလိမ့်မယ်လို့လည်းတတိပေးပါတယ်။ဒါပေမဲ့ EcoPop ကိုထောက်ခံသူတွေဘက်ကလည်းလက်ရှိမှာနိုင်ငံသားတွေလှိမ့်ဝင်လာနေတာကြောင့်ဆွစ်ဇာလန်နိုင်ငံရဲ့လူဦးရေအဆမတန်တိုးနေပြီးတော့လှပတဲ့ရေမြေတောတောင်တွေစိမ့်လန်းဆိုပြေမှုတွေပို့ပြီးတော့နည်းလာနေတယ်လို့ထောက်ပြကြပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲလှုပ်တဲ့နောက်ထပ်ဆန္ဒခံယူပွဲနှစ်ခုကတော့ဗဟိုဘဏ်ကတူလောင်သိမ်းဆည်းထားတဲ့အရန်ရွှေပမာဏကိုတိုးမြင့်ဖို့နဲ့နိုင်ငံသားကနေလာကြသူတွေအပေါ်မှာအကောက်ခွန်အကျိုးခံစား권ပေးထားတာတွေကိုဖယ်ရှားဖို့ဖြစ်ပါတယ်ရှင်
။ပြင်သစ်နိုင်ငံမှာတော့ရှီယူဆွဲဝါရီရဲ့ UNP ပါတီကသမ္မတဟောင်းနီကိုလက်ဆာကိုစီကိုခေါင်းဆောင်ဖြစ်ရွေးချယ်တင်မြှောက်လိုက်ပြီးတဲ့နောက်ပြင်သစ်နိုင်ငံရေးလောကကိုမစ္စတာဆာကိုစီတကြော့ပြန်ဝင်ရောက်လာနိုင်တယ်လို့ခန့်မှန်းတွက်ဆမှုတွေရှိလာပါတယ်။စနေနေ့ကသူ့ရဲ့ပါတီမဲအများစုနဲ့နိုင်ရခဲ့တဲ့အတွက်2019ခုနှစ်မှာသမ္မတဖြစ်နေရွေးခန့်လိုက်မယ်လို့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။2012ခုနှစ်တုန်းကတော့ Francois Hollande ကိုရှုံးနိမ့်ခဲ့ပြီးတဲ့နောက်သူ့နိုင်ငံရေးလောကကထွက်တော်မယ်လို့ Mr. Sarkozy ကဆုံးဖြတ်ပြောဆိုခဲ့ပါတယ်
။ Ebola ရောဂါကြောင့်သေဆုံးသူပေါင်း8000နီးပါးရှိသွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ရက်တုန်းကဒီသေဆုံးမှုစီးရင်နောက်ဆုံးထုတ်ပြန်ခဲ့တဲ့ထဲကဆိုရင်နောက်ထပ်သေဆုံးသူ1000ကျော်သွားပြီလို့ WHO ကဆိုပါတယ်။အရင်တုန်းကမသိခဲ့ရတဲ့သေဆုံးစီးရင်တွေကြောင့်အခုလိုမျိုးအရေးအတွက်တိတိတတ်တာမြင့်တက်သွားတာဖြစ်တယ်လို့လည်းဒီကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကထောက်ပြပါတယ်။မတ်လတည်းကအီဘိုလာရောဂါဖြစ်ပွားနေတယ်လို့စစ်ဆေးတွေ့ရှိသူပေါင်းကလည်း16000ထက်မနည်းရှိနေပြီးတော့အဲ့ဒီအီဘိုလာရောဂါတဲ့အားလုံးနီးပါးဟာဂီနီ၊လိုင်ဘေးရီးယားနဲ့ဆီယက်ရယ်လီယုံနိုင်ငံတွေကဖြစ်ပါတယ်။လိုင်ဘေးရီးယားနိုင်ငံမှာတော့ဒီအီဘိုလာရောဂါပြန့်ပွားမှုနှေးသွားပြီမဲ့လဲဆီယက်ရာလီယုံနိုင်ငံမှာတော့ပိုပြီးတော့များလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။ဒ ထိုင်ဝမ်ကျွန်းမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမျှော်လင့်ထားတဲ့အရှုံးများခဲ့တဲ့တရုတ်နိုင်ငံကိုထောက်ခံအားပေးတဲ့လက်ရှိအာဏာရပါတီဝန်ကြီးချုပ်ဟာယာရုကနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။သူ့ရဲ့အမျိုးသားနိုင်ငံရေးပါတီကြီးမားတဲ့အရှုံးနဲ့ရင်ဆိုင်ခဲ့ရတာနဲ့ပတ်သက်လို့တာဝန်ယူမဲ့အကြောင်းဝန်ကြီးချုပ်ကျန်းရင်ထွားကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အတူကောက်အဖြစ် KMD လို့ခေါ်တဲ့ Kuomintang Party ဟာကာလကြာထိန်းချုပ်ထားနိုင်ခဲ့တဲ့ထိုင်ဝမ်မြို့တော်တိုက်ပင်းနဲ့တခြားဒေသရှိခုမှာထိတ်တဲနေရာတွေအရှုံးပေါ်ခဲ့တာဖြစ်ပါတယ်။
Direct from Washington, the voice of America,
VOA. တနင်္ဂနွေနေ့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မမိုးဖြူတို့ကကြေညာပေးခဲ့ကြတာပါ။ VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနင်္ဂနွေ၅ချိန်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါရယ်ရှင်။ကျမတို့ရဲ့website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်။အခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေမှာတော့အရင်ဆုံးကျန်းမာရေးသတင်းနဲ့စပါမယ်။ဒီနှစ်ကမ္ဘာ AIDS နေ့မှာ AIDS ကင်းလွတ်တဲ့အမျိုးဆက်သစ်တွေဖြစ်လာအောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာကိုအဓိကအာရုံစိုက်လှုပ်ဆောင်ကြမှာဖြစ်ပါရယ်။ယောဂကာကွယ်ရေးနဲ့ကုသမှုတွေကိုအချိန်မြင့်လှုပ်ဆောင်မယ်ဆိုရင်ဒီကက်ယောဂကြီးဟာလာမယ့်15နှစ်အတွင်းကမ္ဘာလုံးဆိုင်ရာကတ်ဆိုးကြီးအဖြစ်တည်ရှိတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂကခန့်မှန်းထားပါရယ်။ဒါပေမဲ့ရည်မှန်းချက်တွေပြည့်မီအောင်ဆောင်ရွက်နိုင်ခြင်းမရှိရင်တော့ဒီယောဂဟာအချိန်နေပိုဆိုးရွားလာနိုင်တယ်လို့ဆိုပါရယ်။ဒီအကြောင်း VOA သတင်းထောက် Garo Patson သတင်းပေးပို့ထားတာကိုကုဇော်ဝင်းလိုင်ကတင်ပြပေးပါမယ
်။ဒေါက်တာအန်တိုနီဖော်ချီဟာ National Institute of Allergy and Infectious Disease လို့ခေါ်တဲ့ဓာတ်မတည့်တာနဲ့ကုသယောဂဌာနရဲ့ညွှန်ကြားမှုအဖြစ်နှစ်ပေါင်း30တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။1984ခုနှစ်တုန်းကတော့ HIV AIDS ယောဂဘိုးကိုပြစ်မှတ်ထားကုသတဲ့ဆေးဝါးမရှိသေးပါဘူး။အခုတော့ဒီယောဂကိုကုသပေးမဲ့ဆေးအမျိုးပေါင်း30လောက်ရှိနေပါပြီ။HIV AIDS ယောဂထိန်းချုပ်ရေးရှေ့တိုးဆောင်ရွက်နိုင်တာဟာအင်မတန်ထူးခြားတဲ့တိုးတက်မှုဖြစ်တယ်လို့ဒေါက်တာဖော်ချီကပြောပါတယ်
early in the course of their infection and they stay on their drug if it's let's say a 25 year old HIV
မှာဆိုကြပါစို့အသက်25နှစ်လောက်ရှိတဲ့အမျိုးသားအမျိုးသမီးတစ်ယောက်ကိုယောဂစတင်ကုသတဲ့အစောပိုင်းကာလမှာ ART ဆေးပေးလိုက်မယ်ဆိုရင်တော့ဒီလိုကနောက်ထပ်နှစ်ပေါင်း50လောက်ဆက်ပြီးအသက်ရှင်နေနိုင်ပါတယ်ဒါဆေးသုတေသနလုပ်ငန်းအတွက်အင်မတန်ထူးခြားတဲ့အောင်မြင်မှုပါနောက်ဒီလိုနာ ART ဆေးတောက်တယ်မတောက်ဘူးဆိုတာလည်းသူတို့မျက်လုံးထဲကိုကြည့်ရင်သိနိုင်ပါတယ်
။ဒါပေမဲ့ HIV ပိုးကူးစက်နေသူအမေရိကန်နိုင်ငံသား30ရာခိုင်နှုန်းလောက်သာမှန်ကန်တဲ့ကုသမှုလက်ခံရရှိတဲ့အကြောင်းနောက်ဆုံးပြုလုပ်ခဲ့တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။အဲ့ဒီအရေအတွက်ဟာလဲအသက်18နှစ်နဲ့24နှစ်အကြားမှာထပ်ဝက်လောက်ထိလျော့ကျသွားပါတယ်။ဒါဟာလူတွေကြောင့်ဖြစ်ရတာလို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ်။တချို့ကတော့ဆစ်စစ်ပြီးထွက်လာမယ့်အဖြစ်ကိုကြောက်ကြသလိုတချို့ကလည်းဆေးအကြာကြီးတောက်ရမှာပြင်းကြတဲ့သူတွေရှိပြီးကွန်ဒုံးမသုံးလို့သူHIV ကြောင့်ပတ်ဝန်းကျင်ကကဲ့ရဲ့ပြောဆိုမှကြောက်ကြတဲ့သူတွေလည်းရှိပါတယ
် In Kenya today
ဒီကနေ့ကင်ညာနိုင်ငံမှာ HIV ကူးစက်နေတဲ့အမျိုးသမီးတွေရှိပါတယ်ဒါပေမဲ့သူတို့မှအဲ့ဒီယောဂါရှိနေတာကိုမပြောကြဘူးရှင
် Washington DC မှာရှိတဲ့ Howard တက္ကသိုလ်ဟာဒီယောဂါနဲ့ပတ်သက်လို့လူတွေကြောက်ရွံ့ရွှန်ရှာမှုတွေကိုစမ်းစစ်တဲ့ညီလာခံနှစ်စဉ်ကျင်းပပေးနေတာပါRod McQuay ဟာ HIV ကူးစက်နေသူတွေအတွက်ပညာပေးလုပ်ငန်းနဲ့စမ်းသပ်မှုပြုလုပ်တဲ့အဖွဲ့မှာအလုပ်လုပ်နေသူဖြစ်ပြီးသူကိုယ်တိုင်ကလည်း HIV ကူးစက်နေသူဖြစ်ပါတယ
် One of the things I'm concerned about as a health educator is not so much people well yes people stay
ပညာပေးလုပ်ငန်းနဲ့လုပ်နေသူတူအနေနဲ့ဆိုရင်တော့ဝေနာတွေဆေးပုံမှန်တောက်ဖို့ပါဒါပေမဲ့လည်းယောဂမကူးစက်သေးတဲ့သူတွေကြတော့လေယောဂဖြစ်တဲ့သူတွေဆေးတောက်နေကြတယ်ငါဖြစ်ရင်လည်းဆေးတောက်လိုက်ရင်ပျောက်သွားမှာပဲဆိုတဲ့အတွေ့အကြုံဝင်သွားမှာပါပဲကုသမှုအောင်မြင်တဲ့ဆိုပြီးဂျိုတင်ကာကွယ်မှုဘက်မှာအားနည်းလာတာကိုကျွန်တော်စိုးရိမ်မိပါတယ်
။ကိုအထင်ကြီးပြီးဂျိုတင်ကာကွယ်မှုမလုပ်တာတွေရှိတတ်တဲ့အတွက် HIV ကာကွယ်ဆေးဟာအရန်ကိုအရေးကြီးတယ်လို့ဒေါက်တာဖော်ချီကပြောပါတယ
်။ When we start seeing that there's such a low level of infection and the numbers look good
ကုသမှုနည်းလာပြီးကိန်းဂဏန်းတွေကလည်းကြည့်လို့သိကောင်းလာပြီးဆိုရင်ကုသမှုပြန်များလာနိုင်ပါတယ်။ဒီကုန်းချုပ်အနေနဲ့ကျွန်တော်ပြောချင်တာကတော့ H ကုသရောဂါပပျောက်ရေးအတွက်ကာကွယ်ဆေးထိုးဖို့အင်တာမတ်ကိုအရေးကြီးလိုအပ်ပါတယ်
။ AIDS ယောဂါကုသရေးနဲ့ပတ်သက်လို့အခုလိုအောင်မြင်မှုတွေရနေပြီးကူးစက်သူအရေးအတွက်ရောနယ်လာနေတယ်ဆိုပေမဲ့လည်းကမ္ဘာတစ်လုံး HIV ကူးစက်သူအရေးအတွက်ဟာ35သန်းရှိနေပါတယ်။2012ခုနှစ်အတွင်းဒီယောဂါကြောင့်သေဆုံးသူအရေးအတွက်5သန်းလောက်ရှိခဲ့တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုထားတဲ့အတွက်ဒီကိစ္စအပေါ်ကျဉ်းနှံအားရစရာကောင်းလောက်တဲ့သေဆုံးသူအရေးအတွက်တော့မဟုတ်သေးပါဘူးခင်ဗျာ။
ကိုယ်စော်ဝင်းလိုက်စူးစီးတင်ပြထားတာပါရှင် VOA ကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါဗျ။ Microsoft ကုမ္ပဏီကိုစတင်တည်ဆောင်ခဲ့သူဖြစ်တဲ့ American billionaire တထေကြီး Bill Gates ရဲ့ဇနီး မလင်ဒါဂိတ်စ်ကို2014ခုနှစ်အတွက်ဗြိတိန်နိုင်ငံချက်ထမ်ဟောက်စ်ကိုချီးမြှင့်ခဲ့ပါတယ်။သူဟာခင်မွန်းနဲ့ဘီလ်ဂိတ်စ်နဲ့အတူဂိတ်စ်ဖောင်ဒေးရှင်းကိုတွဲဖက်တည်ထောင်ခဲ့တာပါ။လန်ဒန်အခြေစိုက်နိုင်ငံတကာရေးရာမူဝါဒတွေကိုသုတေသနပြုစုနေတဲ့ချက်ထမ်ဟောက်စ်အသင်းကြီးကနိုင်ငံတကာဆက်ဆံရေးမှာတိတိတတ်တာတိုးတက်အောင်ကြိုးပမ်းနိုင်မှုတွေကိုနှစ်စဉ်ရွေးချယ်ပြီးချီးမြှင့်နေတဲ့ဂုဏ်ထူးဆောင်လူစုလည်းဖြစ်ပါတယ်။ VOA သတင်းထောက် Henry Richwell သတင်းပေးပို့ထားတာကိုမိုက်အင်ဂျင်နိုင်ကပြောပြပေးမှာပါရှင်။
Bill Gates နဲ့သူစနီး Melinda Gates တို့နှစ်ဦးဟာလူမှုဘဝတွေတိုးတက်ဖို့အတွက်ကျန်းမာရေးပညာရေးနဲ့ဤပညာတွေကိုထောက်ပံ့ရေးရွယ်ချက်နဲ့2000ပြည့်နှစ်က Gates Foundation ကိုစတင်ထူထောင်ခဲ့တာပါ။ဂုဏ်ထူးဆောင်ဆုပေးပွဲအခမ်းအနားကိုဗြိတိန်နိုင်ငံတော်ဝင်မင်းသား William တက်ရောက်ပြီးဆုရှင် Melinda Gates ကိုချီးမြှင့်ခဲ့ပါတယ်
။ And change that she has
ထူးခြားတဲ့ခင်မွန်း Bill နဲ့သူ Melinda ဟာ Gates Foundation ကိုတည်ထောင်ပြီးကမ္ဘာကြီးကိုပြောင်းလဲစေခဲ့ပါတယ်။အာဖရိကနဲ့အခြားဒေသတွေကဆင်းရဲသားတွေနောင်ကျန်းဖြစ်သူတွေနဲ့အမျိုးသမီးတွေရဲ့ဘဝတွေကိုပြောင်းလဲစေခဲ့သူပါ
။ Ebola ရောဂါတိုက်ဖျက်နှိမ်နင်းဖို့အင်တိုက်အားတိုက်ပါဝင်ဆောင်ရွက်နေတဲ့ Melinda Gates ကလည
်း
Ebola ရောဂါကဆိုးအကြောင်းတကယ်သိအောင်ပြောပြဖို့လိုပါတယ်။ဒါပေမဲ့တချို့ကမဆိုင်နာတွေဆွဲထည့်ပြီးတော့အာနာရှင်တွေလက်စားတာတွေနဲ့အာဖရိကဆိုတာမျှော်လင့်ချက်လုံးဝမရှိတယ်လို့ပြောနေတာပါ။ Ebola ကိစ္စမှာဒါတွေနဲ့တွားပြီးတော့မရောဖို့သတိပေးပါစေ။
Gates Foundation အနေနဲ့ Ebola ရောဂါကုသရေးအထောက်အကူပြုတဲ့သွေးစစ်ဆေးစမ်းသပ်မှုတွေအတွက်ဒေါ်လာ 5.8 တန်းလှူဒန်းခဲ့ပြီးပါပြီ။ Ebola ရောဂါအများဆုံးဖြစ်နေတဲ့ Guinea, Sierra Leone, Liberia စတဲ့နိုင်ငံတွေမှာကျန်းမာရေးစနစ်ဟာအတော်လေးကိုဆိုးရွားနေတယ်လို့ Melinda Gates ကလည်းသတိပေးပြောဆိုခဲ့ပါတယ်။အဲ့ဒီနိုင်ငံတွေမှာတစ်နှစ်ကိုကလေးဥယျာဉ် 8,000 လောက်မွေးဖွားပြီးအခုဆိုရင်Ebola ရောဂါကြောင့်ဆေးရုံဆေးခန်းတွေမှာအခြေအနေတွေဆိုးရွားနေပြီးအမျိုးသမီးတွေအတွက်မွေးဖွားစရာနေရာမရှိသလို Ebola ရောဂါကူးစက်မှာကြောက်တာကြောင့်ဆေးရုံဆေးခန်းတွေကိုသူတို့ကိုယ်တိုင်မသွားကြတော့ဘူးလို့ Melinda ကပြောပါတယ်။စူပေးတဲ့အဖွဲ့ကလည်း Gates Foundation ရဲ့ပိုလီယိုရောဂါပပျောက်ရေးဆောင်ရွက်ချက်တွေကိုချီးကျူးခဲ့ပါတယ်။ဂါနာနိုင်ငံမှာလက်ကင်ဖုန်းတွေတုံးနိုင်အောင်လုပ်ပေးခဲ့တာကြောင့်ဂါနာလယ်သမားတွေအကျိုးရှိခဲ့တယ်လို့အမျိုးသမီးတွေရပိုင်တွင်ကျန်းမာရေးနဲ့ပညာရေးတိုးတက်လာအောင်ကူညီထောက်ပံ့ရေးတွေမှာ Melinda Gates ကဦးဆောင်ခဲ့ပါတယ်
။ If I say how ကျမ
ရဲ့ဘဝတစ်ချောင်းလုံးမှာဒီ foundation ရဲ့အကျိုးရလဒ်ကိုနှစ်ဆဖြစ်အောင်လုပ်သွားမှာပါ။အဲ့ဒါကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်အလေးပေးဆောင်ရွက်သွားမှာပါ
။ American နိုင်ငံသားဝင်ကြီးကြောင့် Hillary Clinton ကို2013ခုနှစ်က Chatham House ဂုဏ်သူးဆောင်ဆုချီးမြှင့်ခံခဲ့ရပြီးတဲ့နောက်ဒီနေ့အတွက် Melinda Gates ဟာနောက်ထပ်ကမ္ဘာတဝန်းနာမည်ကျော်ကြားတဲ့ American အမျိုးသမီးတဦးဖြစ်လာပါရဲ့ရှင်
။မိုက်အင်ဂျင်နိုင်စူးစီးတင်ပြသွားတာပါရှင်။ခုတော့ကမ္ဘာရေနံစေးသတင်းဖက်တင်ပြပါမယ်။လှတ်တလောကမ္ဘာရေနံစေးတွေထိုးကျသွားတာဟာအာရှဒေသရဲ့စီးပွားရေးကိုအားကောင်းလာစေခဲ့ပါရဲ့။အကုန်ကျများလာတဲ့လောင်စာဆီအတွက်အပူဆောင်ပေးနေရတဲ့အစိုးရတွေကိုလည်းသက်သာရရစေပါရဲ့။လေလာသုံးသက်သူတွေကတော့ပြည်ပနိုင်ငံကတင်ပို့လာတဲ့ရေနံကိုအထူးအားကိုးနေရတဲ့နိုင်ငံတွေအဖို့လဲ2015ခုနှစ်အတွင်းချင်းငွေအတုံးလုံးတက်လာနေတဲ့အတွက်ကြောင့်ရေနံဖိုးတွေပေးဖို့တက်တာရရစီပါလိမ့်မယ်။ VOA သတင်း6 Ron Corbin's ဖန်ကောက်ကနေသတင်းပေးပို့ထားတာကိုဆက်ပြီးတင်ပြပါမယ်။နိုင်ငံတကာရေနံစည်းတွေဇူလိုင်လကတည်းကစလို့25ရာခိုင်နှုန်းကျဆင်းသွားတာကြောင့်နိုင်ငံဖွံ့ဖြိုးရေးအတွက်ပြည်ပကရေနံတွေကိုလုံးဝအားကိုးနေရတဲ့အာရှရဲ့စီးပွားရေးအားကောင်းလာစေလိမ့်မယ်လို့စီးပွားရေးပညာရှင်တွေကပြောပါရယ်စီးပွားရေးပညာရှင်တွေအဆိုအရရေနံဖိုးပေးချေဖို့တက်တာရရသွားတဲ့အတွက်စားသုံးသူတွေရဲ့လက်ထဲငွေတွေပိုရှန်လာပြီးငွေကြေးဖောင်းပွမှုကိုလည်းလျော့နေသွားစေမယ်လို့ဆိုပါရယ်2017ခုနှစ်ဒီဇင်ဘာလကဒစီကိုဒေါ်လာ108ဒေါ်လာအထိဈေးရှိတဲ့ brand ရေနံစိမ်းဒစီဟာခုခါဒေါ်လာ80အောက်ဈေးကျသွားပါရယ် brand ရေနံစိမ်းနဲ့ဆက်ဆက်နေတဲ့တန်စင်မီတဘာဝတန်ွေ LNG ကိုဂျပန်အပါအဝင်အာရှနိုင်ငံတွေကတွင်တွင်ကြဲကြဲအသုံးပြုနေကြတာပါဟောင်ကောင်အခြေစိုက် Fitch Ratings ကအကြီးတန်းညွန်ကြားရေးမှူး Andrew Colohan ကတော့ဒေတာရင်းစီးပွားရေးတွေပေါက်ပေါက်တိုးမဲ့ဂိမ်းဆိုင်တာလို့ဆိုပါတယ
် Most Asia Pacific economies are oil importers and therefore the decline in oil prices
အာရှပစိဖိတ်နိုင်ငံအတော်များများကပြည်ပရေနံကိုအားကိုးနေရတာကြောင့်ရေနံဈေးကျတာဟာအဲ့ဒီကနေငွေတွေဝင်လာတဲ့သဘောပါပဲဒီငွေတွေကိုသူတို့ပြန်သုံးမလားစူဆောင်းထားမလားဆိုတဲ့အပေါ်မူတည်ပြီး အကျိုးသက်ရောက်မှုတွေတော့ရှိလာပါလိမ့်မယ
်။လတ်တလောထုတ်ပြန်လိုက်တဲ့ Fitch Ratings ရဲ့အစီရင်ခံစာအရအာရှနိုင်ငံရဲ့အကြီးကစီးပွားရေးအင်အားစုတွေဖြစ်တဲ့တရုတ်၊ဂျပန်၊ကိုရီးယားနဲ့ထိုင်းနိုင်ငံတွေကတော့ရင်းနှီးစည်းကြတဲ့အတွက်ပိုရှန်းလာတဲ့ငွေကြေးတွေရဲ့အကျိုးသက်ရောက်မှုတွေကိုတွေ့ရလိမ့်မယ်လို့ဖော်ပြထားပါတယ်။ဒါ့ဒီမှာအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတို့ကလောင်စာဆီအတွက်အစိုးရရဲ့အပိုဆောင်ပေးငွေကိုရှော့ချဖို့ရှိနေပါတယ်။ဒီသုံးစွဲငွေဟာတခါတလေအစိုးရရဲ့အကြီးမားဆုံးသုံးစွဲနေရတဲ့ငွေကြေးပမာဏလည်းဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကအင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုဒိုကအစိုးရရဲ့အပိုဆောင်ပေးထားတဲ့73စီစဉ်နှုန်းကို30ရာခိုင်နှုန်းကျော်တိုးမြှင့်လိုက်ပါတယ်။နိုင်ငံရေးအရာထိလွယ်ရှာလွယ်တဲ့ဒီအပြောင်းအလဲကကုန်သွယ်ရေးသမဂ္ဂနဲ့အတိုက်ခံပါတီတွေရဲ့ဝေဖန်မှုတွေပေါ်ပေါက်လာစေခဲ့ပါတယ်။လန်ဒန်အခြေစိုက် Capital Markets ကစီးပွားရေးပညာရှင် Great Leather ကရောအင်ဒိုနီးရှားအတွက်ရေတိုးတက်ရောက်မှုရှိပေမဲ့တိစုဆောင်ွယ်တွေကလူထုအကျိုးအတွက်ပုံမသုံးဆဖို့ဖြစ်လာစေမှာဖြစ်ပြီးစီးပွားရေးရင်းနှီးမြှုပ်နှံသူတွေအနေနဲ့လည်းသမရဝီဒိုဒိုကစီးပွားရေးပြုပြင်ပြောင်းလဲရေးအတွက်အလေးအနက်သဘောထားရှိတယ်လို့ခင်ခင်မမယုံကြည်လာစေလိမ့်မယ်လို့ဆိုပါတယ
်။ With Indonesia the issue is less about the kind of savings per se, it's more about
Indonesia အတွက်တော့ရေရှည်အတွက်အလားအလာကောင်းတဲ့ရှုထောင့်ဖြစ်ပါတယ်။ပထမဆုံးကတော့အစိုးရရဲ့ငွေအတော်များများပိုရှင်လာတာပါ။လတ်တလောမှာအင်ဒိုနီးရှားအစိုးရက73စီအတွက်အဖို့ဆောင်ငွေ20ရာခိုင်နှုန်းပေးနေတာပါ။ဒါကအတော်ကိုထိန်းချုပ်ထားရတာပါ။အ
င်ဒိုနီးရှားရဲ့လောင်စာဆီအတွက်သုံးစွဲငွေဟာလတ်တလောနှစ်အတွင်းဒေါ်လာဘီလျံ20ကျသင့်လာပါတယ်။အစိုးရအကြံပေးကတော့အဲ့ဒီငွေတွေကိုပညာရေး၊စိုက်ပျိုးရေး၊အခြေခံအဆောက်အအုံနဲ့ကျန်းမာရေးလုပ်ငန်းတွေမှာပိုးပြီးသုံးစွဲတင်တယ်လို့ဆိုပါတယ်။Fitch ကဂိုလိုခွန်ကတော့ဒေတာရင်းမှာအထူးသဖြင့်အင်ဒိုနီးရှားနိုင်ငံကလောင်စာဆီအတွက်အစိုးရရဲ့အပိုဆောင်ပေးငွေကတိတ်ကိုတိတာထင်ရှားတယ်လို့ဆိုပါတယ
်။ So the fact is that the falls in oil prices has obviously seen domestic fuel consumption or fuel prices falling in certain countries.
အင်ဒိုနီးရှားအနေနဲ့ကတော့ငွေကြေးစုဆောင်းထားတဲ့စာရင်အခုပိုလာတဲ့ငွေကြေးတွေကိုအခြေခံအဆောက်အုံတည်ဆောက်ရေးနဲ့ရေရှည်စီးပွားရေးတိုးတက်လာဖို့ထိထိရောက်ရောက်လှုပ်ဆောင်နိုင်မလားဆိုတာကမေကွန်းထုတ်เสียဖြစ်လာပါတယ
်စီးပွားရေးပညာရှင်တွေကတော့ရေနံစေးတွေကြတဲ့အတွက်အာရှရဲ့ရှင်းနဲ့အတွက်အလားလာကောင်းတွေထပ်ဆောင်ပေးလိုက်တယ်လို့ပြောပါတယ်စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ OECD ကတော့ကမ္ဘာစီးပွားရေးမှာအာရှဒေသကအမြန်ဆုံးတိုးတက်လာလိမ့်မယ်လို့ပြောဆိုသွားပါတယ်ရှင်ရတနေငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါရရှင်ခုတော့နိုင်ငံတကာသတင်းနောက်တစ်ပုဒ်တင်ပြပါရစေတောတာရှင်များရှင်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာလွန်ခဲ့တဲ့9နှစ်ကလူပေါင်း59ဦးအသက်ခံလိုက်ရပြီးအဲ့ဒီအထက်ကချက်ဝက်ကျော်ဟာသတင်းမီဒီယာလောကမှာအလုအလုကိုင်းနေကြသူတွေဖြစ်ပါတယ်ဒီပြစ်မှုတွေနဲ့ပတ်သက်ပြီးတရားစီရင်မှုဘာတစ်ခုမှမလုပ်နိုင်ခဲ့တယ်လို့အပြစ်ရှိသူတွေဟာလည်းလွတ်မြောက်နေဆဲဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့က Simon Audrain သတင်းပေးပို့ထားတာကိုဦးဆံမိုးဝေကတင်ပြထားပါရရှင
်ဟုတ်ကဲ့ကောင်းပါပြီမာကူဝန်တာနောက်ခရိုင်မှာ2009ခုနှစ်နိုဝင်ဘာလ23ရက်နေ့ကဖြစ်ပွားခဲ့တဲ့အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုအတွက်အမှတ်တရအခမ်းအနားတစ်ခုကိုဖိလစ်ပိုင်နိုင်ငံသားသတင်းသမားတွေနဲ့နိုင်ငံတကာသတင်းသမားတွေကကျင်းပခဲ့ပြီးဥပဒေအရအေးအေးယူအပြစ်ပေးဖို့ထပ်ခါတလဲလဲတောင်းဆိုခဲ့ကြပါတယ်နိုင်ငံတကာသတင်းသမားများအစည်းအရုံး IFG ကမိုက်ဒေါ်ဘီခေါင်းဆောင်တဲ့အဖွဲ့ဟာလွန်ခဲ့တဲ့9နှစ်တာကာလတစ်လျှောက်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုအကြိမ်ကြိမ်တွားရောက်ခဲ့ပါတယ်တိဒါများပြားလှတဲ့လူတွေပျောက်ဆုံးနေတဲ့အတွက်ဖိလစ်ပိုင်နိုင်ငံရဲ့တရားစီရင်ရေးစနစ်ဟာပျက်စီးနေပြီလို့သူကပြောပါတယ
် There seem to be no substantial reasons for why these 84 suspects have not been rounded up and detained We know the justice system
ဘာမှမမေ့ရရမရှိတဲ့အကြောင်းပြချက်နဲ့ဒီလူ84ယောက်ကိုဝိုင်းဖမ်းခဲ့ရတယ်အ ਨੇ ဆုံးမျက်မြင်သက်သေ4ယောက်ဟာတရားရုံးမှာဘာတစုံတရာထွက်ဆိုချက်မှမပေးရသေးခင်အသက်ခံခဲ့ကြရတယ်ဗျာဒီတော့ဒီတရားရေးစနစ်ဟာပျက်စီးနေပြီဆိုတာကျွန်တော်တို့သိပါတယ်လို့ပြောသွားတာဖြစ်ပါတယ်။လူပေါင်း111ယောက်ကိုလူသတ်မှုနဲ့တရားစွဲခဲ့ပါတယ်။အဲ့ဒီထဲက2ယောက်ကတော့အစိုးရရဲ့တပ်တွေတွေဖြစ်လာခဲ့ပါတယ်။အဓိကတန်တရားရှိသူတွေဟာနိုင်ငံရေးအရအစင်းလာဩဇာကြီးမားတဲ့အမ်ပတူဝမ်ရဲ့လူတွေဖြစ်နေကြပါတယ်။ Andil Ampantua နဲ့သူ့ရဲ့သားတွေဖြစ်ကြတဲ့ Andil Junior နဲ့ Zadil တို့ဟာသူတို့ရဲ့နိုင်ငံရေးပြိုင်ဘက်ရဲ့ဇနီးဖြစ်သူနဲ့ညီမတွေထောက်ခံသူတွေနဲ့သတင်းတောက်32ယောက်ကိုခြုံခိုးတက်ခတ်ခဲ့မှုမှာအပြစ်မရှိဘူးလို့ထွက်ဆိုထားကြပါတယ်။မာဂွန်ဒါနောင်းခရိုင်အုပ်ချုပ်ရေးမှူးအစ်မဲလ်မန်ဂူဒါဒါတူရဲ့မိသားစုဟာထောက်ခံသူတွေမီဒီယာသမားတွေနဲ့အတူသူ့ရဲ့မဲဆန္ဒနဲ့အတွက်ကိုယ်စီလေလောင်းအဆိုပြုလာတင်ဖို့အတွက်တွားမှာ Andel Junior ကောင်းဆောင်ပြီးတော့အဖွဲ့ဝင်တရားကျော်ပါတဲ့အဖွဲ့ကခြုံခိုးပြစ်ခတ်တပ်ဖြတ်ခဲ့ကြတာပါဒီအမှုကို2010ခုနှစ်စောစောပိုင်းမှာစတင်စစ်ဆေးခဲ့ပါတယ်နှစ်ဖက်အကျိုးဆောင်တွေကလည်းအမှုမြန်ပြီးမြောက်ဖို့တွန်းအားပေးဆောင်ရွက်ခဲ့ကြပါတယ်တရားစွဲအဖွဲ့ရဲ့ရှေ့နေ Harry Rock ကတော့အမှုကိုမြန်မြန်ဆန်ဆန်ပြီးအောင်ဆောင်ရွက်တဲ့လှုပ်ထုံးလုံလီကိုသဘောကျတယ်လို့ပြောပါတယ်ဘ ਹੁ တရားရုံးချုပ်ကအမှုမြန်မြန်ပြီးမြောက်အောင်တန်တရားရှိသူတွေအားလုံးအတွက်အထောက်အထားတွေမစုံငင်တချို့ဆွဆွဲခံထားရသူတွေပေါ်တက်တဲ့ကံအထောက်အထားတွေကိုကြိုတင်တင်သွင်းခွင့်ကိုလက်ခံခဲ့တယ်လို့ဆိုပါတယ
် In that way we can have partial promulgation of judgment against specific accused and it is our aim to finish
ဒါကြောင့်အထူးတည်တံ့ဆွဆွဲခံထားရသူတွေအတွက်ဥပဒေပိုင်းအရဆုံးဖြတ်ချက်တစ်စိတ်တစ်ပိုင်းကိုကျွန်တော်တို့အနေနဲ့ရရှိထားနိုင်ပါတယ်ဒါဟာကျွန်တော်တို့ရဲ့ရည်ရွယ်ချက်ဖြစ်တယ်လို့2015ခုနှစ်မတိုင်ခင်အမ်ပတ်2မြေမိသားစုနဲ့ပြစ်ခတ်တပ်ဖြတ်သူတွေပေါ်ချမှတ်တဲ့စီရင်ချက်ထွက်ပေါ်လာစေဖို့ဖြစ်ပါတယ်လို့ပြောသွားတာပါလောလောဆယ်မှာဇဒူးအမ်ပမ်2မြေရှေ့နေတွေကတော့အမှုအာမခံရာရေးအတွက်အထောက်အထားတွေတင်ပြနေကြပါတယ်အန်ဒယ်ဂျူနီယာရဲ့ရှေ့နေတွေကလည်းဒီဇင်ဘာလထဲမှာအလားတူလုပ်ဖို့ရှိနေပါတယ်သူတို့ရဲ့ဖခင်ကတော့ဒီလိုမလုပ်ဘူးလို့ဆုံးဖြတ်ထားပါတယ်နိုင်ငံတကာသတင်းသမားများအစည်းအရုံး IFGဖိလစ်ပိုင်အမျိုးသားသတင်းတောက်များတတ်မှတ်ကစတဲ့အဖွဲ့တွေကအဖွဲ့ဝင်တွေဟာဖိလစ်ပိုင်တရားရေးအတွင်းဝင်လီလာဒလီမားကိုစနေနေ့ကတွားပြီးတော့တွေ့ဆုံခဲ့ကြပါတယ်။ IFG အဖွဲ့ရဲ့အာရှပစိဖိတ်ရေးရာယာယီညွှန်ကြားရေးမှူးဂျိန်းဝေါ်တင်တန်ကသတိနဲ့အကောင့်ဘက်ကရှုမြင်ထားတဲ့အကြောင်းပြောဆိုပါတယ်။ဘာကြောင့်လဲဆိုတော့သတင်းသမားတွေပေါ်တပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့တရားစွဲဆိုထားတဲ့နေရာမှာအပြောင်းလဲတချို့ကိုတွေ့ထားရလို့ဖြစ်တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းIFG အနေနဲ့ဖိလစ်ပိုင်နိုင်ငံဟာပြစ်ဒဏ်စီရင်မှုကင်းမဲ့နေတာကြောင့်ကမ္ဘာပေါ်မှာအဆိုးရွားဆုံးတိုင်းပြည်တွေကတိုင်းပြည်တစ်ခုဖြစ်တယ်လို့သတ်မှတ်ထားတယ်ဆိုပြီးဝေါ်တင်တန်ကပြောဆိုပါတယ်ခင်ဗျာ
။ဥဆက်မိုးဝဲစူးစီးတင်ပြသွားတာပါရှင်။ VOA ရဲ့တင်ပြနေတဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါရယ်။နောက်နှစ်နာရီအကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ပြီးခဲ့တဲ့တစ်ပတ်ကမှတင်ဆက်ခဲ့တဲ့မျိုးလင့်နှွေထွေးငင်းချိုင်းရဲ့အစီအစဉ်သစ်မြန်မာပြည်မှာပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တက်ကြီးစကားသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ပထမပိုင်းနာရီဘက်မှာလိုင်းလမီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနားဆင်နိုင်ပါရဲ့ရှင်။အခုနားဆင်နေကြတဲ့သတင်းတွေနဲ့ညနေဖက် VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါရယ်။ညနေပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်စုမျက်မှောင်ကတလက်ကြေညာပေးပါအောင်ရှင
်။ American ပြည်ထောင်စု Missouri ပြည်နယ်မှာမငြိမ်မသက်မှုတွေဖြစ်စေတဲ့ကိစ္စမှာအထူးကသက်ဆိုင်နေတဲ့ရဲအရာရှိယာရုကနေနှုတ်ထွက်သွားပါပြီ။ရဲအရာရှိ Darren Wilson Ferguson ရဲဌာနကိုပေးပို့ခဲ့တဲ့နှုတ်ထွက်စာဟာချက်ချင်းအသက်ဝင်ခဲ့တယ်လို့သူရဲ့ရှေ့နေကပြောပါရရှင်။တခါအီဂျစ်နိုင်ငံမှာတော့သမ္မတဟောင်းဟော့စနီမူဘာရက်အပေါ်ဆွဲချက်အလုံးကိုကင်းလွတ်ခွင့်ပေးခဲ့တဲ့အပေါ်မှာမကျေနပ်လို့ဆန္ဒပြခဲ့ကြသူ1000ကျော်ကိုရဲတွေကမျက်ရည်ရွယ်ပုံးတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ပါတယ်။ဆန္ဒပြတဲ့သူ2ယောက်အနည်းဆုံးသေဆုံးပြီးတော့6ယောက်ဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။တူရကီနိုင်ငံမှာ3ရက်ခရီးစဉ်နဲ့ရောက်နေတဲ့ပုပ်ရဟမင်းကြီးဖရန်စစ်ရဲ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာတော့ Orthodox Christian ရဲ့ခေါင်းဆောင်ကြီးဖုန်းတော်ကြီးဘတ်တော်လိုမျိုးဦးဆောင်တဲ့ဝတ်ပြုပွဲကိုတက်ရောက်ခဲ့ပါတယ်။ဒီအစ္စတန်ဘူမြို့တော်မှာရှိတဲ့ Saint George Orthodox ဝတ်ပြုကျောင်းကဝတ်ပြုပွဲအပြီးမှာတော့ဘာသာရေးကောင်းဆောင်ကြီးနှစ်ပါးကဒီအရှိအလေပိုင်းမှာခရစ်ယာန်တွေပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုရပ်ဆိုင်းဖို့နဲ့ဒေသရင်းငြိမ်းချမ်းရေးတရားမျှတရေးတို့အတွက်မွတ်စလင်တွေနဲ့ခရစ်ယာန်တွေအတူတွဲဆောင်ရွက်ကြဖို့အတွက်ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်တွေရဲ့ဒီနိုင်ငံသားတွေအပေါ်တိုက်ခိုက်မှုတွေဇက်တိုက်ပိုများလာတဲ့အတွက်ကာဘူးမြို့တော်ရဲချုပ်ယာရုကနေပြီးတော့နှုတ်ထွက်သွားပါတယ်။ကာဘူးမြို့တော်မှာဒီနိုင်ငံသားတွေအတွက်ကိုတီးတန့်တဲခိုကန်တခုမှမနေတော့ကတောင်အာဖရိကလူမျိုးတယောက်သူ့ရဲ့ကလေးနှစ်ယောက်အပြင်ဒီအာဖဂန်လူမျိုးတယောက်အသက်ခံခဲ့ရပြီးတဲ့နောက်မှာတော့ရဲချုပ်ဗိုလ်ချုပ်ကြီးမိုဟာမက်ဇာဟီယာယာရုကနေပြီးတော့နှုတ်ထွက်သွားတာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံမှာတော့ပြည်ပကလာရောက်အခြေချနေထိုင်သူတွေအရေအတွက်တိတိတတ်တာရှော့ချကန့်သက်တင်မတင်လူလူခံယူပွဲကိုဒီကနေ့ကျင်းပနေပါရရှင်။
တရင်အချင်းချုပ်ကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရင်းမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Brian Magulie ဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့9ချိန်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမှာရင်အဆုံးသတ်ပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.